ငင်းချန်ရေးကော်မရှင်ရဲ့အပြည့်ရစာချုပ် NCA လက်မှတ်မထိုးသေးတဲ့ညညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ကိုယ်စားလှယ်ဖွဲ့တို့ဒီကနေ့ဆွေးနွေးခဲ့တာမှာ UNFC ဘက်ကတင်ပြထားတဲ့အဆိုပြုချက်တွေကိုမူအားဖြင့်သဘောတူညီချက်ရခဲ့ပါပြီ။အသေးစိတ်ဆက်ပြီးညှိနှိုင်းမှုသဘောတူထားသလိုငင်းချန်ရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်တိုက်တဲ့အဖွဲ့အစည်းတွေပါဝင်နိုင်ရေးကြိုးပမ်းသွားဖို့နဲ့27ရာစုပင်လုံးကိုပါဝင်တက်ရောက်နိုင်ရေးညှိနှိုင်းဆောင်ရွက်သွားဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ညီကြေးကော်မရှင်နဲ့အပြည့်ရစာချုပ် FCA ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ဟာဒီကနေ့ရန်ကုန်မြို့အမျိုးသားပြည်နယ်တင့်ပြည့်ရေးနဲ့ညီကြေးဘဟုဌာနမှ UNFC ဘက်ကတင်ပြထားတဲ့အချက်၉ချက်ကိုဆက်လက်ဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာအချက၉ချက်အပေါ်မူအားဖြင့်သဘောတူညီချက်ရခဲ့ပြီးအစဉ်တစဉ်တလားနိုင်ပြီဖြစ်ကြောင်းနိုင်ငံတော်တမရယုံပြောရေးဆိုခွင့်ရှိသူငင်းချန်ရေးကော်မရှင်အဖွဲ့ဝင်ဖြစ်တဲ့ဦးစော်ထေကအခုလိုပြောဆိုပါတယ်
။ဒီ၉ချက်ကိုဆွေးနွေးတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်ရင်းနှီးပြီးပုံမှန်လည်းညှိနှိုင်းဆွေးနွေးပြီးတော့နောက်ဆုံးမှာနှစ်ဖက်လက်ခံနိုင်တဲ့အချက်၉ချက်အဲ့ဒါကိုတော့မူအားဖြင့်သဘောတူညီလက်ရှိခဲ့။အဲ့တော့မူအားဖြင့်သဘောတူညီဆိုပြီးခဲ့တဲ့တရက်နေ့မှာနေပြည်တော်မှာနိုင်ငံတော်တာဝန်ခံနဲ့ဒီပြည်နယ်တွေ့တယ်ကျွန်တော်တို့အစစ်တစင်ထုတ်တက်မှုရရှိခဲ့ဒီကနေ့ PC နဲ့အသေးစိတ်ပေါ့နော်တစ်ချက်ချင်းတစ်ချက်ချင်းမှာဆက်ဆွေးနွေးတယ်နောက်ထပ်ဟိုအစစ်တစင်ထပ်ပြီးတော့တက်လန်းသွားနိုင်တယ်လို့ဒါကျွန်တော်တို့ပြောလို့ရပါတယ
်မူအားဖြင့်သဘောတူညီချက်ရတဲ့အပေါ်မှာ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ခေါင်းဆောင်ခူးဦးရေကအခုလိုပြောပါတယ
်ဒီမူအားဖြင့်သဘောတူချက်တွေကိုကျွန်တော်တို့တကယ်တမ်းလက်မှတ်ရေးထိုးနိုင်တဲ့အဆင့်ကြီးရအောင်လို့ကျွန်တော်တို့မူသဘောမဟုတ်ပဲနဲ့ပေါ့နော်တရားဝင်လက်မှတ်ရေးထိုးနိုင်ဖို့ဖြတ်ကျော်ရမယ့်အဆင့်ရှိတယ်ဆိုတာကိုဆိုထားတဲ့သဘောပဲ
UNFC ကတင်ပြထားတဲ့အချက်၉ချက်မှာအစိုးရနဲ့တက်မတော်ကဒီလိုအပြစ်ခတ်ရစဲရေးကိုစတင်ကြီးညာဖို့ပင်လုံစိတ်ဓာတ်ကိုအခြေခံပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အစိုးရလွှတ်တော်တက်မတော်ကိုယ်စားလှယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရရဲ့ကိုယ်စားလှယ်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်စတာရီပါဝင်တဲ့သုံးဘွန့်ဆိုင်ဆွေးနွေးဖို့နဲ့အပြစ်ခတ်ရစေးရေးဆိုင်ရာစီးမြင်တပိုင်းဆိုင်ရာကျင့်ဝတ်အပြစ်ရစောင့်ကြည့်ရေးလုပ်ငန်းလမ်းညွှန်နဲ့တက်နေရာချထားရေးကြိုတင်သဘောတူဖို့အပြစ်ခတ်ရစေးရေးပူးတွဲစောင့်ကြည့်ရေးကော်မတီမှနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်ဖို့ဆိုတာပဲဖြစ်ပါတယ်။ဒီချက်တွေထဲမှာအချက်၃နဲ့အချက်၅ဖြစ်တဲ့သုံးပွင့်ဆိုင်ဆွေးနွေးရေးနဲ့အပြစ်ခတ်ရစေးရေးဆိုင်ရာစီးမြင်တပိုင်းဆိုင်ရာကျင့်ဝတ်အပြစ်ရစောင့်ကြည့်ရေးလုပ်ငန်းလမ်းညွှန်နဲ့တက်နေရာချထားရေးကြိုတင်သဘောတူဖို့ကိစ္စတွေကိုတော့ဆက်လက်ညှိနှိုင်းဖို့ရှိနေပါတယ်။UNFC ကတင်ပြထားတဲ့အချက်တွေနဲ့မှာအချက်တော်တော်များများကိုတမ်ဘရော့ဘက်ကလက်မခံချောင်းကိုဒီလ28ရက်နေ့သတင်းစာရှင်းလင်းပွဲမှာတမ်ဘရော့ကြီးရည်လေးညီနိုင်ကိုကယ်ရေးမှုဗိုလ်ချုပ်ကြီးမြထုံးဦးကပြောဆိုထားပါတယ်။ညီချင်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်တဲ့အဖွဲ့အစည်းတွေပါဝင်နိုင်ရေးနှစ်ဖက်ကြိုးပမ်းဆောင်ရွက်ဖို့နဲ့ပြည်ထောင်စုညီချင်းရေးညီလာခံ27ရာစုပင်လုံးအစည်းအဝေးမှာပါဝင်တယောက်နိုင်ရေးအတွက်ညှိနှိုင်းဖို့တွေရှိနေတာကြောင့်27ရာစုပင်လုံးကိုဒီလအတွင်းမှာကျင်းပဖို့အလားအလာနည်းကြောင်းဦးစော်ထေကပြောပါတယ်
။ဟောကျွန်တော်တို့လက်တော့ညှိနှိုင်းတယ်ပေါ့နော်။ညှိနှိုင်းတယ်ဆိုကျွန်တော် EU ရဲ့နိုင်ငံရေးပါတီရဲ့အစိုးရကြီးဖွဲ့ချားမှညှိနှိုင်းနေတယ်။လက်တော့ကျွန်တော်တို့ PNU Congress ရှိတယ်။အဲ့ဒီပုံမှာလည်း PNU Congress ကိုကျွန်တော်တို့ကအဲ့ရက်ကိုလည်းဆက်တွေ့ရတယ်။အခုလောလောဆယ်တော့ညှိနှိုင်းသေးပေါ့။ညှိနှိုင်းသေးဖြစ်တယ်။မလအတွင်းမှာတော့ကျွန်တော်တို့ကျင်းပနိုင်လို့အလားအလာဒီလိုမျိုးနော်ဟိုနေပါသိရတာအတွက်ဒီချက်နေအဲ့ဒီကတော့ပြောလို့ရ
ဒီကနေ့ဆွေးနွေးပွဲမှာမူအားဖြင့်သဘောတူညီထားတဲ့အချက်တွေကိုနှစ်ဖက်အဖွဲ့အစည်းတွေအပြင်ပြန်လည်ဆွေးနွေးပြီးတဲ့နောက်မှာနောက်တစ်ကြိမ်အ мян ဆုံးပြန်လည်တွေ့ဆုံနိုင်ဖို့ကြိုးစားမှဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အစိုးရရဲ့ညီချင်ရေးကော်မရှင်နဲ့ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ဟာတရားဝင်၃ကြိမ်နဲ့အလွတ်တဘောနှစ်ကြိမ်ဆွေးနွေးခဲ့ပြီးဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာတော့ DPN အဖွဲ့ဘက်ကကချင်သွတ်လိုက်ရေးအဖွဲ့ TIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကကိုယ်စားလှယ်တွေမတက်ရောက်ခဲ့ပါဘူး။ပြီးခဲ့တဲ့အပတ်ကထုတ်ပြန်တဲ့ပန်ဆန်းကြေညာချက်မှာတော့ TIO နဲ့ SSPP အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေအနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြင်ပကနေအစိုးရနဲ့ညီညာရေးဆွေးနွေးမယ်လို့သတင်းထုတ်ပြန်ထားပါတယ်။